မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်တွေတွန်းပြစ်ချတာမှုအပေါ်စိုးရိမ်ကြောင်းသတိပေးထားတဲ့တန်တမာသတိထောက်လွှာတစ်စောင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂလူကြီးကောင်စီဥက္ကဋ္ဌစီကိုပေးပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေကပြောပါတယ်။ဒီရောက်မြန်မာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအမြင့်ဆုံးကိုယ်စားလှယ်အဖွဲ့ရုံးကနေလူကြီးကောင်စီစီကိုစက်တင်ဘာလ15ရက်နေ့ကပေးပို့တဲ့စာမှာစက်တင်ဘာလ10ရက်နေ့ကအခိုင်အမာအင်ဒီယာကမ်းလွန်ဘက်မှာတောက်ချထားတဲ့မြမရေတပ်တမောတွေနဲ့တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုစက်တင်ဘာလ17ရက်နေ့ကမြမတပ်ဖွဲ့ဝင်တထောင်ဝန်းကျင်တက်ဆွဲချတာမှုတွေနဲ့တချို့တပ်တွေတက်ဆွဲမှုနဲ့ဖျက်ဆီးသွားလာမှုကတနိုင်ငံနယ်စပ်နဲ့နီးကပ်နေမှုဆိုတဲ့အချက်တွေပေါ်ဝင်ပါတယ်စက်တင်ဘာလ13ရက်နဲ့14ရက်တွေမှာတော့မုံတော်မြူရယ်တွေကနေရာတချို့မှာမြမစစ်တပ်ကနေပြည်တော်ရှင်းလင်းရေးတွေလုပ်ဆောင်ခဲ့ကြောင်းနဲ့ရိုဂျာမျိုးသား9ဦးနဲ့မျိုးသမီး3ဦးတို့ကိုထိန်းသိမ်းတာကိုတရေတွေအရာသိရတယ်လို့လည်းသတိထောက်လွှာမှာထည့်သွင်းရေးသားထားပါတယ်။ပြစ်ခတ်တံတွေနဲ့ရှားဖွေရှင်းလင်းရေးလုပ်ဆောင်တဲ့အတံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကောင်စီဘဇာကနေကြားနေရတယ်လို့လည်းဒေသခံတရေတွေအရာသိရကြောင်းဒီဖြစ်ရပ်တွေက2019ခုနှစ်ကအရသားတွေအကြားဟာရမနယ်စပ်ဖြတ်ကျော်ရွှေ့ပြောင်းခဲ့ရတဲ့နေပြည်တော်ရှင်းလင်းရေးလုပ်ဆောင်ခဲ့တဲ့အလားတူတူနိုင်ငံရှိတာကိုဖော်ပြနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ရုံးရဲစာမှာပါရှိပါတယ်။အခုစစ်စီရေတွေဟာရခိုင်လက်နက်ကိတ္တအေးအေးနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့မယူဆနိုင်ကြောင်းစစ်စီရေတွေအတွင်းအရတားတွေကိုအကောက်အကွယ်မပေးရင်နောက်ထပ်အရတားတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲအလုံးရင်းနဲ့ထပ်မံဝင်ရောက်လာစေနိုင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသွေးကောင်စီကိုသတိပေးထားပါတယ်။ဒေသဒေသမှာမြန်မာစစ်တပ်ကအင်အားများပြားပြောင်းရွှေ့လျားနေတာတွေကြောင့်ဒေသဒေသငြိမ်းချမ်းတည်ငြိမ်ရေးနဲ့တနင်္ဂနွေချစ်ချည်ရေးကြိုးပမ်းမှုတွေကိုအားနဲ့ထိခိုက်စေနိုင်ကြောင်းလည်းစစ်တပ်တတိထောက်လွှာမှာပါရှိကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကပြောပါတယ်။အလားတူကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကစက်တင်ဘာလ13ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးဘုံကျော်မိုးကိုဆင့်ခေါ်ဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းရူဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကနိုင်ငံရဲ့ဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးအောင်မြင့်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာဝန်ကြီးမဂျူရူခရမ်ခန်ချောင်းဒရီကိုခေါ်ယူတွေ့ဆုံပြီးဒေသဒေသမြန်မာလူကြီးတပ်ဖွဲ့တွေရွှေ့ပြောင်းမှုကပုံမှန်ရွှေ့ပြောင်းမှုဖြစ်တယ်လို့မြန်မာနိုင်ငံထဲမှာသာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ချင်းချောက်ဖို့ရွယ်ချက်ရှိကြောင်းသူပြန်ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်ခင်ဗျာ